ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံဟာပြီးခဲ့တဲ့1961 62ခုနှစ်အချိန်တွေတုန်းကကမ္ဘာပေါ်မှာစံထွက်နှုန်းအကောင်းဆုံးနိုင်ငံတစ်ခုဖြစ်ခဲ့ပြီးလက်ရှိမှာတော့အဲ့ဒီအချိန်ကာလတုန်းကစံထွက်နှုန်းနဲ့နှိုင်းယှဉ်မယ်ဆိုရင်အများကြီးရောကျသွားတယ်လို့စံစဘာဆိုင်ရာသုတေသီတွေကဒီနေ့ကျင်းပတဲ့လေယာစိုက်ပျိုးရေးနဲ့ပတ်သက်တဲ့အစွန်းနှစ်ပွဲမှာပြောကြားသွားခဲ့ပါတယ်အခုလိုမြန်မာနိုင်ငံမှာစံစဘာအထွက်နှုန်းရောကျသွားတာဟာနည်းပညာအားနည်းမှုမျိုးကောင်းမျိုးတန့်လုံလုံလောက်လောက်မရရှိမှုနဲ့ပြည်သူတွေကိုဥတီတဲ့မူဝါဒအားနည်းမှုစတဲ့အကြောင်းအရာတွေကြောင့်ဖြစ်တယ်လို့ဆွေးနွေးပွဲကိုတက်ရောက်လာတဲ့တာဝန်ရှိသူတွေကဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာလဲယာဖွံ့ဖြိုးမှုနှောင့်နှေးရတာဟာ2010ခုနှစ်မှာငွေလဲနှုန်းကျဆင်းသွားတဲ့အတွက်လက်သမားတွေစိုက်ပျိုးဆေးရဲ့အတွက်အကျွေးတင်ရာကနေနလက်မထူနိုင်တော့တဲ့အဆင့်အထိရောက်ရှိနေတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံငါးလုံငန်းအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးဦးဝင်းကျိုင်ကပြောပါတယ
်မြန်မာလဲယာကျန်းမာရေးမြန်မာနိုင်ငံရဲ့တက္ကသိုလ်ကအင်းကြီးနေတာအခြေခံလိုအပ်ချက်တွေပြည့်စုံမရှိတာအပြီးနိုင်ငံရဲ့အခြေအနေတွေညံ့တာဟာအများအားဖြစ်ပေါ်နေတဲ့ကတ္တနာမြန်မာပြည်ထဲမှာစာနဲ့အကျိုးလုပ်တဲ့တဲလူတို့နဲ့အကျိုးလုပ်တဲ့အဲ့ဒီအကျိုးလုပ်တဲ့လုပ်ငန်းတွေကနေဖြစ်ပေါ်တဲ့ဒေသတွေကဘယ်သမားတွေအတွက်အကျိုးမြတ်တဲ့ဒေသတွေဖြစ်တဲ့ွယ်ကြီးရော်ရီမှတ်တယ်လေခုလုပ်ခဲ့တယ်ဒါပေမဲ့2010ခုနှစ်ပြည်ပိုင်းမှာမြန်မာနိုင်ငံမှာအကြီးဆုံးဒေသတွေကိုလုပ်နေချက်ဖြစ်တဲ့ကတ္တနာဝေလဲနှုတ်ချသိခဲ့တဲ့ကတ္တနာဖြစ်ပါတယ်အဲ့ဒီဝေလဲနှုတ်ချသိတာကပြီးတော့ပြီးနိုင်တဲ့ဒီလုပ်ပြီးကြားသိလိုက်တာလေဒေသမားတွေကနှစ်နှစ်သုံးနှစ်ကျော်မှငလာတူတိုင်းတော့ပဲတဲ့ကြည့်ကြည့်သွားတဲ့အခြေအနေကိုရောက်ရှိပေါ်ပါ
ဒီဆွေးနွေးပွဲကိုတက်ရောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကလည်းလက်သမားတွေငွေအကျွေးတင်မှုကလွတ်မြောက်ဖို့သက်ဆိုင်ရာဌာနတွေပူးပေါင်းပြီးကူညီပေးဖို့လိုသလိုလက်မှတ်ဆက်သွယ်ရေးကောင်းမွန်ဖို့လဲယာရိတ်သိမ်းတဲ့အခါစက်ပစ္စည်းတွေကောင်းမွန်ဖို့ဤပညာတွေကိုမြန်ဆုံးပံ့ပိုးပေးဖို့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံစံစဘာအသင်းအကြံပေးဒေါက်တာအမင်းအောင်ကလဲယာကဏဖွံ့ဖြိုးဖို့အတွက်လက်သမားတွေရဲ့ရပိုင်ခွင့်လုပ်ပိုင်ခွင့်တွေကိုအတိအမှတ်ပြုပေးဖို့လိုအပ်တယ်လို့ policy ပိုင်းဆိုင်ရာတွေကိုလည်းပြင်ပေးဖို့လိုအပ်တယ်လို့သုံးသပ်ပါတယ
်မြန်မာနိုင်ငံရဲ့အဓိကအင်အားကလယ်သမားတွေပဲလေလယ်သမားတွေတိုးတက်မှကျွန်တော် channel စီးပွားရေးတွေအားလုံးဖွင့်လို့မှာတောင်သူလယ်သမားတွေရဲ့လုပ်ပိုင်ခွင့်ရပိုင်ခွင့်တွေကိုပြန်ပြီးတော့အတိအမှတ်ပြုပေးဖို့လိုအပ်တာပေါ့ဒါသူတို့ရဲ့ဟိုဘာပဲပိုင်ဆိုင်မှုတစ်ခုပဲလေဆိုတော့ဒီပိုင်ဆိုင်မှုပုံပေါ်မှာသူတို့ကဒါတိုးတက်အောင်သူတို့လုပ်ကြအောင်သူတို့ပစ္စည်းကိုသူတို့ပိုင်ဆိုင်တာလေဆိုတော့အနေအထားမျိုးရောက်အောင်တော့ကျွန်တော်ဝိုင်းပြီးလုပ်ပေးဖို့လိုအပ်ပါတော့ပြည်သူတို့တော်မှာလည်းဒါတွေအကြီးအကျယ်ဆွေးနွေးနေပြီးတော့တိုးတက်ပိုင်ဆိုင်ရတာလေကျွန်တော်တောင်သူလူသမားတွေအတွက်မူဝါဒတွေချမှတ်ဖို့ဒါဝိုင်းမုံပြီးလုပ်နေကြပါဘူးလက်ရှိလေယာကဏ္ဍနဲ့ပတ်သက်တဲ့မူဝါဒတွေကတော့အကုန်ပြန်ကြည့်ဖို့လိုပါတယ်ထုတ်လုပ်မှုပိုင်းတွေတော့နည်းပညာပံ့ပိုးမှုပိုင်းတွေတော့နိုင်ငံခြားနဲ့ဆက်သွယ်ပြီးတော့ဆောင်ရွက်ရမယ်မူဝါဒချမှတ်တဲ့ပိုင်းတွေ policy ပိုင်းဆိုင်ရာတွေပေါ့နော်ဒါတွေအားလုံးပြန်ကြည့်ပြီးတော့မှပြုပြင်သင့်တာကိုပြုပြင်နော်ဆက်လက်ထိန်းသိမ်းနေတာကိုဆက်သက်ထိန်းသိမ်းဒီလိုလုပ်သွားဖို့တော့လိုအပ်မယ်ထင်ပါတယ
်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလက်သမားတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်ဖို့လက်သမားအခွင့်အရေးဥပဒေကိုဒီလထဲမှာလွတ်တော်ကအပြီးရေးဆွဲသွားမှာဖြစ်တယ်လို့ဆိုပါတယ
်လက်သမားတွေအများအစင်းနေတဲ့ဒီနေ့အလုံးလက်ပဲရှိမြန်မာနိုင်ငံမှာအဓိကဖြစ်တဲ့ဆယ်ပြည့်လုံးကလုတ်တိုင်နေတဲ့အများရဲ့စားဖို့နေအဆင်ပြေအောင်ကျွန်တော်ကအဆင်မလုတ်ကပ်အဲ့ဒီအချိန်မှာကောင်းနေဖို့တဲ့ဥပဒေနဲ့ကောင်းနေဖို့တော်တော်ကတောင်းလည်မှမများအခက်အခဲဖြစ်ဆုံးရှုံးနေကြဖို့ကာဝယ်ဖို့ဥပဒေပြန်ပြန်နှံ့ဖို့အတွက်ထပ်ကြည့်ဆွဲတချို့တိစားပေးမှာဥပဒေကဒီလိုပြန်ထမ်းထားတယ်အဲ့ဒီဥပဒေကမလုတ်ကပ်လက်သမားများရဲ့ကျိုးစီးပွားကိုကာဝယ်မဲ့ဥပဒေပြန်ထမ်းနေတယ်တရားမြတ်တာတရားနည်းလမ်းကြတဲ့ပညာဖြစ်ဖို့ရှိတယ်။လာမယ့်ခုနှစ်ကြိမ်မြောက် 7th section မှာဒီဥပဒေကိုပြန်ဆန်းပေးဖို့
မကွေးမဲဆန္ဒနယ်မှာပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမြင့်သိန်းကမိယာရီသိန်းနာနဲ့ပတ်သက်ပြီးလက်သမားအခွင့်အရေးဥပဒေမှာထည့်သွင်းရေးဆွဲမယ်လို့မျှော်လင့်တဲ့အကြောင်းအခုလိုပြောပါတယ်
အိုရောအင်္ဂလိပ်နိုင်ငံကကြီးတော်အရှာမှာစပါးအရေးကောင်းဆုံးပဲလေသို့တော်အဲ့ဒီမှာဤပညာနဲ့ညံ့သွားလို့ဈေးကြပါဒီ policy နဲ့ဈေးခွက်အမှတ်ကံကြီးရှိမယ်စိုက်ပျိုးတဲ့ဤစနစ်မှာဖြစ်မြောက်လို့မယ်ဆိုရင်တောင်သူတွေဘဝအမြင့်လာမှာသူကကတောင်သူအတွက်နေရာဥဤဥတွေပေါ်လာပြီအရင်တုန်းကတော့ဥနေဝင်မဆက်လာသူကခက်တော့တောင်ဝင်သမားဂျိုးရှုဝါအခုရေကာခေါ်တဲ့ဥတွေဆိုရှိခဲ့ဦးတယ်သို့တော်အဲ့ဒါကအခုဤဥတွေပြတဲ့အချိန်မှာတောင်ဝင်သမားအဲ့ဒီခွေရေကာခေါ်တဲ့တော့ဘဝ90ဥတွေကပဲဖြစ်ထားတယ်ပြောပြအဲ့ဒါကိုလည်းပြန်ပြီးတော့ဒီကအစားထိုးတဲ့သဘောပေါ့သူကိုယ်ယူကာကွယ်ပေးအောင်ပါဘုရားပိုင်ဆိုင်ဝင်နဲ့ပေါ့ပုံနေခွင့်နဲ့ပတ်သက်လို့ကုမ္ပဏီနဲ့ဒိန်းနာပါညော်စက်ပြိုးခွင့်အဲ့ဒီအခွင့်အရေးတွေကာကွယ်တဲ့ဥတွေသူနစ်နာတဲ့အချက်တွေဘယ်လိုကာကွယ်ဆောက်ရှောက်ပေးနိုင်မလဲမမတရားသိမ်းတာတဲ့ပိုင်းမရှိအောင်ပါညော်အဲ့ဒါလေးပြီးဆွဲမှဆိုတော့တော်နေတဲ့တော့ရွေးနေတဲ့ဥရာရှိလာ
မြန်မာနိုင်ငံမှာလေယာမြေဧကပေါင်းမိုးစဘာဆိုင်ဧက18တန်၊မြေစဘာဆိုင်ဧက3တန်ကျော်ရှိပြီးအခုချိန်မှာဈေးကွက်ထိန်းချုပ်မှုလည်းမရှိတော့တဲ့အတွက်ပြည်တွင်းစားသုံးနိုင်မှုပမာဏအချိန်ပြီးပြည်ပဈေးကွက်ကိုတင်ပို့နိုင်ဖို့ကုန်သည်တွေအနေနဲ့နှိမ့်နေနိုင်ဆောင်ရွက်သွားမယ်ဆိုရင်လေယာကဏ္ဍဖွံ့ဖြိုးမှုတိုးတက်လာမယ်ထင်တယ်လို့မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအတင်းကျပ်ဥက္ကဋ္ဌဦးဝင်းအောင်ကဒီဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်ရှင်။